当姑娘，七十七几度，你老乡母一老公鸡没包给俺收钱，六块钱收了个，三万几度的奶奶，这老是张妈的姑奶姑啊，地位没压开我。哎呀，当姑娘七十七一老公鸡包拿来看嘛，结果给谁呢？都六块钱收了一下。啥比如加拿大的多加拿大的比如看见吗这些老人加拿大比如拿来必须跟下给他那些收下的哈第一年他的那年都在说天命有啥没都在说我那里跑下面收入行都都按那个提盖嘛收了给第一困难也有个忙下他给了而且是这样嘛第一困难也有个提盖下来这些是这样的人家的我朋友家送的那么设备了起来了我不管我家中的牛叫做你妈那个路口也没设备了但是别给他去打的
你妈那个路口也没嘛我没过来的你妈那个路口也没做保姆而且你给我来要继续实现那么古拉他们的这路口也刚是欧克塔呢这古拉他们的当时的来要不配家的路地啊把家里面的路配下来了
ကျွန်တော်တို့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုနိုင်ငံတကာမှာရှိတယ်လူခွင့်ရေးနဲ့ပတ်သက်ပြီးလှုပ်ရှားတဲ့အဖွဲ့အစည်းအသီးတွေကတစ်ချိန်လုံးမှာထောက်ပြနိုင်ခဲ့တယ်အခိုင်အမာသက်တည်ထောက်ထားတယ်နဲ့ပေါ်ပြနိုင်ခဲ့တယ်တပါးသိအောင်လို့တင်ပြနိုင်ခဲ့တယ်အဲ့တော့နောက်ဆုံးကြတော့ကုလသမဂ္ဂအထွေထွေညီလာခံမှာတွေကိုမြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးရတယ်ရှိလာတယ်ကုလသမဂ္ဂလူခွင့်ရေးကော်မရှင်မှာလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေကြားတယ်မြန်မာအစိုးရအနေနဲ့လူ့အခွင့်အရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုဆုံးဖြတ်ခဲ့တာတွေရှိတယ်။အဲဒီအချိန်မှာမြန်မာအစိုးရကတော့သစိုက်မမတ်လူ့အခွင့်အရေးမချိုးဖောက်ဘူးလို့ညင်းဆိုခဲ့တယ်။နောက်ဆုံးကုလသမဂ္ဂလူ့အခွင့်အရေးကောင်စီလိုနေရာမျိုးမှာတော့မှမြန်မာနိုင်ငံအရေးကိုဗီဒီယိုအနာသုံးပြီးတော့ပယ်ချခဲ့တဲ့ရက်စပါလို့တရုတ်တို့တောင်မှမြန်မာနိုင်ငံမှာရှိတဲ့လူ့အခွင့်အရေးတည်နာတွေကိုသူတို့ဟာဝန်ခံခဲ့ရတာရှိတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်မှာတကယ်တမ်းလူခွေတွေဘလောက်ချိုးပေါက်ခံနေရလဲတူတီမို့ဘလောက်ရှားရှိခံစားနေရလဲဆိုတာသိရှိနိုင်အောင်လို့ကျွန်တော်တို့တိုင်းပြည်ကိုကိုယ်တိုင်ကိုကြလာပြီးတော့လေ့လာပါကြည့်ရှုပါပြီးတဲ့အခါကျမှလူခွေရဲ့ကောင်းဆယ်မှာဒီကိစ္စကိုတင်ပြီးတော့ဆွေးနွေးပြီးတော့ဆုံးဖြတ်ဖို့ကျွန်တော်တို့ကဖိတ်ကွာခြင်းဖြစ်ပါတယ
်နောက်တစ်ခုကလည်းဒီလူခွေချိုးပေါက်မှုတွေဖြစ်နေတယ်လို့နိုင်ငံတကာလူခွေအဖွဲ့တွေကလည်းမြန်မာပြည်နဲ့ပတ်သက်လို့ပေါ်ပြလာရှိတယ်ဥပမာမြန်မာပြည်ရှေ့ဘက်ခြမ်းမှာရှိတဲ့ကရင်တိုင်းဒေသတွေမှာရေးရွာတွေကိုဖျက်ဆီးတာတတ်တာဖျက်တာတွေဒီနေ့တက်တိဖြစ်ပေါ်နေတယ်လို့ဒီပေါ်ပြတဲ့အစိုးရကံစားတွေလည်းအများအပြားရှိပါတယ်နောက်ဒုက္ခတွေလည်းအများကြီးရှောင်နေတာတွေလည်းတွေ့နေရပါတယ်အဲ့ဒီလိုအခြေအနေမှာဒီမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့ဆိုလို့ရှိရင်ဒီနာဖစစ်ဆူရနဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ဆောင်သင့်တယ်လို့ကိုမင်းကိုနိုင်အနေနဲ့ပြောလို့ပါ
တယ်သူတို့ကပဂရိဖြစ်ပေါ်နေတဲ့တကယ်ပဂရိတရားကိုသူတို့လက်ခံရမယ်ကအထူးသဖြင့်များအစွန်အဖျားတွေမှာဆိုရင်ပို့ပြီးတော့မျက်စိဝေးနားဝေးသမန်မမြင်နိုင်မတွေ့နိုင်တဲ့နေဆက်လူဒေတာမျိုးတိုင်းသားတွေရဲ့ဝေးလံတဲ့ဒေတာမျိုးမှဆိုပို့ဆိုးနိုင်တာပေါ့အဲ့တော့အဲ့ဒီမှာတိုင်းသားတွေရဲ့ပဂတိဘဝသူတို့ရဲ့သဘောထားဆန္ဒတွေကိုအစိုးရအနေနဲ့ကြိုက်မကြိုက်ကြတကယ်ပဂတိဘဝကိုပေါ်ပြတာကိုနားထောင်ရမယ်ဗျနားထောင်ပြီးတော့မှတကယ်ဟုတ်နေတဲ့ကိစ္စတွေကိုဖြည့်ဆည်းပေးရလိမ့်မယ်အဲ့ဒီကနေမဆလို့ကတော့ဘယ်တော့မှဒီပြဿနာတွေပြေလည်မှာမဟုတ်ဘူးကြီးထွားတဲ့ကြီးထွားမယ်နိုင်ငံတကာ issue ဖြစ်သွားလိမ့်မယ
်လက်ရှိမြန်မာနိုင်ငံလူ့အခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်သွားဖို့ဆိုလို့ရှိရင်ကိုကိုကြီးတို့အနေနဲ့ပေါ့လေဘလို့လှုပ်ဆောင်တဲ့နယ်လို့ထင်လဲ
မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်တဲ့အခြေအနေပြောပါဆိုရင်ကျွန်တော်တို့ပြည်သူတွေကလူခွင့်ရေးဆိုတဲ့စကားလုံးကိုတောင်မှမမြင်ပါသေးဘူးအဲ့တော့ကိုယ့်ခွင့်ရေးဘာလို့ချိုးဖောက်ခံရရဲဆိုတာကိုမသိသေးဘူးအဲ့တော့အဲ့ဒီအခြေအနေတွေကိုသိလာအောင်သူတို့အခွင့်အရေးတွေကိုသူတို့ကိုယ်တိုင်ရယူနိုင်အောင်ကာကွယ်စောင့်ရှောက်နိုင်အောင်ကျွန်တော်တို့အများကြီးကျွန်တော်တို့စ조사ရမယ်ဒီနိုင်ငံအစိုးရကို၌ကလူခွင့်ရေးကြီးညာစာတမ်းပါအခွင့်အရေးတွေအတက်လက်တွေကိုသူကိုယ်တိုင်ကအများပြည်သူသိအောင်ဒီဖြန့်ချီရမယ်ပြညာပေးရမယ်ဆိုတာတွေကိုကတိကဝတ်ပြုထားတာအဲ့တော့အခုတော့ကျွန်တော်တို့နိုင်ငံမှာဖြစ်နေတာကဒီလူခွင့်ရေးချိုးပန်းဆောင်ရွက်တဲ့သူတွေဟာပုံချိုးကွယ်ချိုးလုပ်နေရတဲ့သဘောမျိုးအဲ့ဒီလိုဖြစ်နေဒါ1989ခုနှစ်ကိုဖုံးမော်စာဆုံးချင်းနှစ်ပတ်လည်နေ့အတင်းဆန္ဒကနေစပြီးတော့မြန်မာနိုင်ငံလူခွင့်ရေးနေ့အဖြစ်နဲ့တတ်မှတ်ခဲ့တာဟာ18နှစ်ပြည့်ခဲ့ပါပြီ။ဒါကြောင့်ဒီနေ့ဒီချိန်မှာကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေကိုရောကျွန်တော်တို့ဒီနိုင်ငံရေးအကြွလှုပ်ရှားတဲ့သူတွေလူခွင့်ရေးကြိုးပမ်းနေတဲ့သူတွေအားလုံးကလူခွင့်ရေးရရှိဖို့ကာကွယ်ဆောင်ချဖို့ဆိုတာဟာကြောင်ပြောင်တင်းတင်းကျွန်တော်တို့ရဲရဲတင်းတင်းလုပ်ရမယ့်ကိစ္စဖြစ်တယ်။မြန်မာနိုင်ငံကိုယ်၌ကနိုင်ငံတကာပဋိညာစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့အချက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဟာကိုယ်ခွင့်ရေးကိုကိုယ့်ဘာကိုသိအောင်လုပ်ရမယ်ကိုယ့်ဘာကိုရအောင်စူးစမ်းရမယ်အဲ့ဒီအခွင့်အရေးတွေကိုအမိအရာကာကွယ်စောင့်ရှောက်ကြရမယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်
ဟုတ်ကဲ့ကိုမင်းစရာခင်ဗျ အခုမြန်မာနိုင်ငံအနှံအပြားမှာဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်မှုတွေဟာနောက်အပဆစ်ဆွေးရကြောင်ဖြစ်တယ်နောက်အပဆစ်ဆွေးရကကျွလွန်တာဖြစ်တယ်လို့နိုင်ငံတကာလူခွင့်ဆောင်ကြီးအဖွဲ့တွေကအစီရင်ခံဖော်ပြလာပြီးရှိပါတယ်ခင်ဗျာ
အခုလိုမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေရပ်တန့်သွားဖို့နဲ့လူခွင့်ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့ဆိုလို့ရှိရင်ဘာတွေလှုပ်ဆောင်တင်တယ်လို့ရှင်းရှင်းမျိုးဆက်ကြောင်းသားတွေအနေနဲ့ဘာပြောဆိုလိုတာရှိပါလဲခင်ဗျအဲ့ဒါခုလိုနေ့အခါမျိုးမှာပေါ့နော်ကျွန်တော်တို့ကျွေးစစ်ကြောင်းသားများအနေနဲ့အထူးမြတ်တာရက်ခံပြီးတော့တောင်းဆိုချင်တာကတော့အခုကျွန်တော်တို့ဖြစ်ပေါ်နေတဲ့ ก็ไม่ใช่ว่าเราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่ได้ทำอะไรเลยแต่เราไม่